လွန်ခဲ့တဲ့6လကျော်အတွင်းအကြမ်းဖက်မှုတွေလှုံ့ဆော်ရေးသားခဲ့တဲ့ Twitter အကောင့်နောက်ထပ်2,300,000ခွဲကိုသုံးဆွဲခွင့်ယာယီပိတ်ထားကြောင်း Twitter လူမှုကွန်ရက်မီဒီယာကုမ္ပဏီကကြာသပတေးနေ့ကကြေညာလိုက်ပါတယ်။ Twitter အကောင့် 36,000 ကို2015နှစ်လပိုင်းကစလို့ယာယီပိတ်ပစ်ခဲ့တယ်လို့ Twitter ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြပါတယ်။ Twitter အကောင့်တွေကို2015ကတည်းကစပြီးနေစဉ်ဆိုသလိုပိတ်လာခဲ့တာအခုဆိုရင်80ရာခိုင်နှုန်းထိတိုးလာတယ်လို့ Twitter ကုမ္ပဏီကပြောပါတယ်။အများစုကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးချင်းမှာပဲရပ်ဆိုင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။Twitter သုံးခွင့်အပိတ်ခံရသူတွေကအခြားနာမည်တမျိုးနဲ့အကောင့်သင့်ဖွင့်ပြီးသုံးနေတာကိုတားဆီးရေးကိစ္စမှာတိုးတက်မှုတွေရှိခဲ့တယ်လို့အမေရိကန်အခြေစိုက် Twitter ကုမ္ပဏီကပြောပါတယ်။အဲအစွန်းရောက်အုပ်စုတွေဟာ2014စက်တင်ဘာနဲ့ဒီဇင်ဘာလကြား Twitter အကောင့်အနည်းဆုံး 46,000 သုံးခဲ့တယ်လို့ IS Twitter Census စာတမ်းပြည့်စုံရာမှာဦးဆောင်သူ George Washington တက္ကသိုလ်သုတေသီဖြစ်တဲ့ Burgers ကပြောကြားလိုက်ပါတယ်ခင်ဗျာ။